လက်ပတော်တောင်ကျင်းဤစီမံကိန်းကိုကန့်ကွက်တဲ့တပိတ်စခန်းမှာဒဏ်ရာရရှိခဲ့တဲ့တန်ဃာတော်တွေအားလုံးကိုမန္တလေးဆေးရုံမှာဒီကနေ့ပြောင်းရွှေ့ဆေးကုသမှုပေးနေပါပြီ။လောလောဆယ်ဆေးကုသမှုခံနေတဲ့ဒဏ်ရာရသူတန်ဃာနဲ့လူပုဂ္ဂိုလ်စုစုပေါင်း84ယောက်ရှိတယ်လို့ဒဏ်ရာရတန်ဃာတွေရေဆောင်ရွက်နေတဲ့တန်ဃာတော်တစ်ပါးက VOA မြန်မာပိုင်းကိုမိတ်ပါတယ်။အခုလိုတန်ဃာတော်အများစုပါဝင်တဲ့စီမံကိန်းကန့်ကွက်သူတွေပေါ်အာဏာပိုင်တွေရဲ့ကင်တွယ်ဖြည့်ရှင်းခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးရမယ့်ကော်မရှင်အနေနဲ့ရောဘလို့ဆောင်ရွက်မှုတွေစတင်လှုပ်ဆောင်နေပါပြီလေ။ဘန်ကောက် VOA ရုံးခွဲကနေစုံစမ်းထားတဲ့မဆုမျက်မုံကပြောပြပေးပါရှင်
။ကောင်းပါပြီ။ကျင်းဤစီမံကိန်းကိုကန့်ကွက်တဲ့မုံရွာခရိုင်ဆလင်းကြီးမြို့နယ်ကတပိတ်စခန်းအပေါ်အာဏာပိုင်တွေကအင်အားသုံးနှိမ်နှင်းခဲ့လို့ဒဏ်ရာရခဲ့တဲ့တန်ဃာတော်တွေကိုမုံရွာဆေးရုံကနေပြီးတော့မန္တလေးဆေးရုံကိုဒီကနေ့အားလုံးပြောင်းရွှေ့ကုသပေးနေပြီဖြစ်ပါတယ်။ဒီကနေ့မုံရွာဘက်ကနေနောက်ထပ်ဒဏ်ရာရတန်ဃာ71ပါးကိုပင့်ဆောင်ပြီးတော့မန္တလေးဆေးရုံမှာကုသပေးနေတဲ့အကြောင်းကုညီဆောင်ရွက်ပေးနေတဲ့မန္တလေးဖျားကြီးအလေတိုက်ကဆရာတော်ဦးဝီတုတာက VOA မြန်မာပိုင်းကိုအခုလိုမိတ်ပါတယ
်။မုံရွာသွားပြီးတော့ကြိတ်တန်ရာရတဲ့တန်ဃာတော်တွေတောင်းပြပြီးယခုစေဝါကုသနေတယ်။မုံရွာစီယုံတို့တန်ဃာမရှိတော့ဘူးလို့သိရတယ်ခမကြီး။တန်ရာတွေပြင်းထန်တဲ့အခါကျတော့မန္တလေးမှာရှိပြီးတော့တန်ဃာဆန္ဒအရမန္တလေးစီယုံကစေဝါကြီးအခုတည်းကဆရာဝန်ကြီးတွေသိသိစာမကုသနေကြတယ်ခမကြီး။တန်ရာရလူရောတန်ဃာရောဆို84ပါးတယ်ခမကြီးအခုလောလောဆယ်ရှိနေတာ။
အခုလိုဆေးကုသမှုခံယူနေကြတဲ့တန်ဃာတွေအတွက်ဆေးရုံမှာလာရောက်လှူဒန်းနေကြသူတွေရှိတဲ့အကြောင်းကိုလည်းဆရာတော်ဦးဝီတုတ္တကမိန့်ပါတယ
်။အခုစေတနာရှင်တရားဒဂမတွေကတော့လှူဒန်းနေတာတဦးတယောက်ရဲ့လို့တောင်းဝန်ယူတာမဟုတ်ဘူးပေါ့နော်။ဥပမာအဖြစ်ဒေါ်လာကစောဆောင်နေတဲ့စောတန်းကဒေါ်ပြားကစောတန်းကဆေးဝါးတောက်ရည်တန်းရှင်တော်ကောင်းအဲ့လိုစုပေါင်းပြီးတော့ပဲလှူနေတယ်ဒဂမကြီး။နိုင်ရနိုင်ရလေးတွေလှူနေတာပါဒဂမကြီး။
နိုဝင်ဘာလ29ရက်နေ့မနေ့3နာရီအချိန်မှာမုံရွာခရိုင်ကတပိတ်စခန်းတွေကိုရဲတပ်ဖွဲ့ကအင်အားသုံးနှိမ်နှင်းဖြိုခွင်းမှုတွေဖြစ်ခဲ့ပြီးတဲ့နောက်မုံရွာနဲ့လက်ပတောင်းဘက်တွေမှာဒေသခံတွေဟာစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်။မုံရွာမြို့မှာဆိုရင်ကုံရောင်းကုံဝယ်တွေမရှိသလောက်ခြောက်ခန်းသွားတယ်လို့ဒေသခံတယောက်ကဆိုပါတယ်
။မုံရွာမြို့ကြီးကလည်းအခုကတိတ်ဆိတ်နေတာအခါတိုင်းပုံမှန်ချက်ကိုဟိုလူသွားလူလာတွေလည်းနေပြီးတော့လုပ်ငန်းကိန်းကန်းတွေလည်းတိတ်မဖြစ်ကြတဲ့အခြေအနေမှာရှိတယ်။အဲလိုဆိုနေရဟာတွေကမလာရဲကြတာတွေရောပါတယ်လေ။မောင်မျိုးဆိုတာကတကယ်တမ်းကျတော့မျိုးကြီးကစီကားတာမဟုတ်ပါဘူး။နေရနေပေါ့မောင်မျိုးနဲ့ဘေးပတ်ဝန်းကျင်နေဟိုဈေးရောင်းဈေးဝယ်လာတဲ့ဟာတွေကုန်ရောင်းကုန်ဝယ်လာတဲ့ဟာတွေနဲ့ပဲအထူးသဖြင့်စီကားတာပါ။ဒီပြဿနာကြီးဖြစ်ပြီးတဲ့နောက်ပိုင်းမှာနေရနေကောက်ပဲတိနာအဝင်လေးတို့နောက်ပြီးဈေးရောင်းဈေးဝယ်အသွားလာတွေတို့ကစာမှန်လောက်မရှိတော့ဘဲနဲ့ခြောက်ခန်းနေတာကိုတွေ့ရပါတယ်။
စစ်တပ်မိသားစုဝင်တွေတပ်သားချောင်းကြီးအတွက်အထူးရည်ရွယ်ဖွဲ့ထားတဲ့မြမစီးပွားရေးဥပိုင် limited နဲ့တရုတ်နိုင်ငံကနော်ရင်ကိုလုပ်ငန်းကြီးလက်အောက်ခံဝမ်ပေါင်တပ်တူတူဖွဲ့ရေးလုပ်ငန်းတို့ဖက်ဆက်လုပ်နေကြတဲ့လက်ပတောင်းတောင်ကျင်းဤစီမံကိန်းကြောင့်လူမှုစီးပွားအပြင်တဘာဝပတ်ဝန်းကျင်ကိုပါထိခိုက်တာကြောင့်ဒေသခံတွေကစီမံကိန်းအပေါ်မှာကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီကျင်းဤမိုင်းလုပ်ငန်းဆက်ပြီးတော့လုံသိမ့်မတင်တဲ့ဆန္ဒပြမှုတွေထိမ့်သိမ့်တဲ့အပေါ်မှာအခြေအနေအမှန်ကိုထုတ်ဖော်နိုင်ဖို့အတွက်စုံစမ်းရေးကော်မရှင်တစ်ခုကိုသမ္မတဦးသိန်းစိန်ကဒီဇင်ဘာလ1ရက်နေ့တုန်းကဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့ဒီကနေ့မှာပဲဒီကော်မရှင်တွေကအဖွဲ့ဝင်တချို့ကိုပြင်ဆင်ဖွဲ့စည်းခဲ့တဲ့ကြေညာချက်ထွက်ပေါ်လာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုဥက္ကဋ္ဌအမျိုးသားလူ့အခွင့်အရေးကော်မရှင်ကဥကျော်တင်းဆွေကိုအတွင်းရေးမှူးတာဝန်ပေးထားတဲ့စုံစမ်းရေးကော်မရှင်အနေနဲ့ဘယ်လိုဆောင်ရွက်မှုတွေကိုစလုပ်နေသလဲဆိုတာကိုသိရဖို့ကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကိုမေးကြည့်ပါရစေ။ကျွန
်မကိုခုနကပဲအတွင်းရေးမှူးအပေါင်းဆက်ပါတယ်။ကျွန်မတို့ကော်မတီထဲမှာပါတဲ့လူတွေကိုတို့လိုက်လံပြီးတော့ဆက်ပြနေပါတယ်လို့ပြောပါတယ်အခုချိန်ထိတော့ဟိုကော်မတီစီဝဲလည်းမဆိုင်ရသေးဘူးကော်မတီဝင်နေအချင်းချင်းလည်းတောင်းနေတောင်းမတွေ့ကြသေးဘူးဆက်လက်ပြီးတော့ကော်မတီကဘာလုပ်မယ်ဆိုတော့လေကျွန်တော်တို့ကဟိုဘောနော်ဘာမှကျွန်တော်တို့လည်းဒီရရဲ့ program လည်းကျွန်တော်တို့မသိရသေးပါဘူးအဲ့တော့ပြင်ညာချက်မှာတော့တစ်လအတွင်းပြီးလို့ရမယ်လို့ပြောတယ်အခုချိန်ထိကော်မတီတွေတောင်းမှပြောင်းနေတဲ့အောင်အောင်ကိုဖိတ်လို့မရသေးဘူးလို့ပြောနေပါတယ်
ဒီကော်မရှင်ထဲမှာ ਨੇ ပဲအသေးသေးကပုံကိုယ်တွေအပြင်ဆလင်းကြီးမျိုးနေတဲ့ကဒေသခံ၃ယောက်ရဲ့နာမည်တွေကိုလည်းတွေ့ရပါတယ်စီမံကိန်းကိစ္စကိုလွှတ်တော်မှဖြည့်ရှင်းဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေနဲ့တာဝန်ရှိသူတွေကိုကိုယ်တိုင်တွေ့ဆုံညှိနှိုင်းပေးဖို့ကြိုးစားခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့စုံစမ်းရေးကော်မရှင်ထဲမှာသူ့အစားတခြားပါတင်ပါထိုက်သူတွေပါဖို့တင်တယ်လို့ပြောခဲ့ပါတယ်
ကျမတို့ကပါတင်ပါလိုက်တဲ့ပုံစံတွေကိုပါစေချင်တယ်အဲ့တော့ကျမတို့တွေပါရတာမပါရတာအရေးမကြီးဘူးတကယ်ကိုပြည်သူ့ပေါ်မှာစင်စစ်ထားပြီးတကယ်လုံးမဲ့ပုံကုံများကိုပါစေချင်တယ်ကျမရဲ့ဆိုမှာပါတဲ့အတိုင်းမပြည်ရင်းပြည်ပပညာရှင်တွေကိုပါစေချင်တယ်ဒီလိုမျိုးတွေမပါဝင်ဘဲနဲ့တော့ကျမတို့ဒီကော်မရှင်ကိုတော့ကျမတို့တွေပါဝင်ဖို့ရမသိဘူးလို့ပြောတာပါကျမ
ကော်မရှင်အနေနဲ့ဘယ်တော့လောက်စပြီးတော့စုံစမ်းရေးအလုပ်တွေစလုပ်နိုင်မယ်ဆိုတာသူလောလောဆယ်မပြောနိုင်သေးဘူးလို့လည်းဒေါခင်ဆန်းလိုင်ကပြောပါတယ် စုံစမ်းရေးကော်မရှင်နဲ့မှနာမည်စည်ရင်းပါတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ကတော့ဒီစုံစမ်းရေးကော်မရှင်တွေကနေနှုတ်ထွက်လိုက်ပါတယ်ဒီကနေ့မှပဲထုတ်ပြန်တဲ့88မျိုးဆက်ចောင်းသားများရဲ့ညင်ညာချက်ထဲမှာသူတို့အနေနဲ့ဒေသခံပြည်သူတွေတက်ကြွလှုပ်ရှားသူတွေရဲ့သဘောထားဆန္ဒတွေကိုလွတ်လပ်စွာစုံစမ်းတင်ပြပြီးတော့ညှိနှိုင်းဖြည့်ရှင်းနိုင်ဖို့အားထုတ်ကြိုးပမ်းသွားမယ်လို့ဖော်ပြထားပါတယ်ထိခိုက်ဒဏ်ရာရသူရဟန်းပြည်သူတွေကိုလည်းထိရောက်တဲ့စေဝါကုသမှုတွေပေးဖို့ဝင်ချတောင်းပန်ဖို့ဖမ်းဆီးအရေးယူမှုတွေကိုရပ်တန့်ပြီးတော့ထိမ့်သိမ်းထားတဲ့သူတွေကိုပြန်လည်လွှတ်ပေးဖို့အတွက်ကိုလည်း88မျိုးဆက်ចောင်းသားတွေထုတ်ပြန်တဲ့ကြေညာချက်ထဲမှာတောင်းဆိုထားပါတယ်ရှင်